ထောင်နဲ့တသက်တကျွန်းချမှတ်ခံခဲ့ရတဲ့စစ်ကဲမျိုးနယ်ပြည်သူလူတော်ကိုယ်စားလှယ်ဒေါ်ဆန်းဆန်းဟာထောင်ကလွတ်လာပြီးတဲ့နောက်ပြည်ပကနေနိုင်ငံရေးခီးကိုဆက်လက်ရှောင်လွှမ်းဖို့ကြံစည်ခဲ့ပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ရဲ့စကားတစ်ခုကသူ့ကိုပြည်တွင်းမှာပဲနိုင်ငံရေးဆက်လုပ်ဖို့ဆုံးဖြတ်ချက်ချမှတ်စေခဲ့ပါတယ်။
ကျမတို့မိဘကြီးကနေပြီးတော့မေးတယ်မေးဖို့တခုရှိပါတယ်။အဲ့ဒီရုံကတော့တော်တော်လေးကိုလူများတိမ်မွေးပြီးတော့ဒယ်လီကိတ်ဖြစ်တဲ့မေးခွန်းမျိုးပေါ့နော်။ဒါဖြစ်လို့ကျမတို့ဒီမြို့သားကြီးလာကငိုအနေဒီကနေပြီးတော့တက်မယ်ဆိုပြီးတော့တပြင်းနေကိုဗမာစိုးရမီဒီယာမှာရေးနေတယ်။အဲ့ဒီတော့ပြန်တက်မှလားဆိုတော့မေးခွန်းကိုမေးပါတယ်။မေးတဲ့ခါကျတော့ဒီလူကြီးတွေရဲ့တယ်လီဖုန်းကကတော့ဖြတ်ထားတယ်
တော့မလုပ်ရသေးဘူးပေါ့နော်ဘလုံးကွင်းထဲမှာတော့ပြည်သူ့ဌာနခံပွဲလို့တော့ပြောလို့မရဘူးပေါ့နော်အဲ့ဒီပြည်သူတို့ကထောက်ခံပွဲတွေပါလေလုပ်ပြီးတော့ပေါ့နော်အခုကကလေးကသူကထောက်ခံနေကြတယ်မှားတာမူကြမ်းနဲ့ရှိတဲ့ထောက်ခံမှုမဟုတ်ဘူးပေါ့လေဒီလိုမျိုးဖြစ်နေတယ်ဆိုပြီးတော့အဲ့လိုပြောတာနဲ့ကျမလည်းအဲ့ဒီ BBC မှာစကားပြောတာနဲ့နောက်တစ်လ3လလောက်နေတော့ကျမပါတော့အစ်ကိုဖမ်းလိုက်ချင်တော့ကျမရောဒေါက်တာတန်းကြီးရောတော်မျိုးဝင်းမြော်အဲ့မှာဆန်းလိုက်ပါတယ်ကျမကတော့အစိုးဆုံးကတော့ငါတသက်တကျွန်းကြထားတာဆိုတော့ကျမကတသက်တကျွန်းနဲ့ထားလိုက်ပါတယ်ဘာမှဟိုနောက်ထပ်တရားရုံးကောက်ဖို့မလိုတော့ဘူးဒါပေမဲ့လို့ဘာမေးလဲဆိုရင်ဒီတယ်လီဖုန်းနံပါတ်ကိုဘာဖြစ်လို့ BBC ရရတယ်ဆိုတော့မေးဖို့မှကျမမေးပါတယ်မေးပြီးတော့ကျမတသက်တကျွန်းနဲ့ပဲနောက်ထပ်ကြားခံစီသတိဆိုပြီးတော့ထောင်ထဲပို့လိုက်တော့အဲ့ဒါဒုတိယအချိန်ပေါ့နော်ထောင်ထဲမှာကျမရောက်သွားတယ်အဲ့ဒီတော့၄နှစ်ခွဲလောက်နေခဲ့ရတယ်
ဒီတခါပြန်လွတ်လာတဲ့ခါမှာတော့ဒေါ်ဆန်းဆန်းဟာလူမြောက်နေမြေဘက်ကိုထွက်ခွာဖို့ဆုံးဖြတ်လိုက်ပါပြီ။သူရင်ဆိုင်ခဲ့ရတဲ့ဘဝရဲ့အခက်အခဲတွေကသူ့ရဲ့နိုင်ငံရေးခံယူချက်တွေကိုပိုပြီးပြင်းထန်စေခဲ့ပါတယ်
။ဒီထောင်တစ်ခါကြားလိုက်တော့ကျမထောင်ထဲမှာတော်တော်လေးစဉ်းစားတယ်။ဟိုကျမတို့ရဲ့လူဘဝတန်ဖိုးကဘာလဲဆိုရင်သူများအကျိုးကိုလုပ်ဖို့ပဲ။ကျမထောင်တစ်ခါကြားလို့ကြောက်တယ်ဆိုတာကျမမှာတိတ်မရှိဘဲနဲ့ထောင်ထဲမှာလည်းရင်းကျက်လာတယ်လို့ထင်တယ်လေ။ကျမထောင်ကြားတဲ့အတွက်ပို့ပြီးတော့ကြိုးစားရမယ်။နောက်တစ်ခါလည်းအဲ့ဒီဒေါ်သားကြီးကထိန်းသိမ်းခံတယ်ဝင်းကျင်ကလည်းထောင်ထဲမှာထွက်သေးဘူးဆိုတော့သူတို့ကိုစားကျမပြင်မဲ့မှာလုံနိုင်ကြများလုံနိုင်ရမယ်ဆိုတော့စိတ်ကူးရှိတယ်စိတ်ကူးရှိပြီးတော့ကျမတို့ဒီလွတ်မြောက်နေနေမှာပဲပေါ့နော်ရိုးရမှာပဲကျမနေတယ်ဟိုကျမရောက်ပြီးတော့မကြခင်မှာပဲအော်စတြေးလျမှာကျမခိုးလုံခွင့်ရပါတယ်ဒါမှပထမဦးဆုံးအချိန်ကတော့ပြီးတော့ခဏပဲနေပြီးတော့ကျမပြန်လာခဲ့စောစောတော့ကျမပြင်သင်လက်ကတွေပဲရတယ်ပေါ့နော်ကျမခုမှနေခွင့်ရတဲ့၅နှစ်မှာကျမတစ်ခါမှ6လပြည့်အောင်3လပြည့်အောင်2လပြည့်အောင်တော့မနေဘူးတဲ့အတွက်ဆိုတော့ကျမကိုပြင်စင်ကနေဖြတ်လိုက်တယ်ဒီကျမကို2ညနေပါလို့ပြောကျမမနေနိုင်ဘူး။ဘာဖြစ်လဲဆိုတော့ကိုယ့်ရဲ့အချိန်ညာလကားဖြုံးပြစ်နေတယ်ကျမလုံနိုင်တာတွေကိုဘာမှမလုပ်ဘူး။ထိုင်ပြီးတော့လကားဖြုံးပြစ်နေတယ်ဆိုတော့စိတ်ကူးရလာတဲ့ခါကျတော့ကျမငွေကြီးမရတာကိုကျမပြန်ဆိုင်နိုင်တော့ဘူး။ဟိုကျမဒီရေစမှာပဲနေပြီးတော့နေ့စဉ်နေ့စဉ်ပေါ့လေကျမတို့ကဒီကိုယ့်ရဲ့နိုင်ငံရေးတွေးခေါ်တဲ့ကျန်တူတဲ့လူတွေဆိုတော့ဒါကကျမတို့စိတ်ချမ်းသာနေတယ်ကျမတို့များအတွက်အများကြီးအတွက်နည်းနည်းလေးတော့လောက်ပေးနေရတယ်ဆိုတော့အစ်စ်ကောကကျမစိတ်ကိုချမ်းသာစေတယ်လေ
မြန်မာပြည်မှာစစ်မှန်တဲ့ဒီမိုကရေစီပေါ်ပေါက်လာဖို့အတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရက်ဖြစ်ပေါ်လာစေဖို့ပြည်သူတွေလူလားတဲ့ဆွေရတဲ့တရက်ပေါ်ပေါက်လာစေဖို့တအားတည်း၍လှုပ်ဆောင်နေဦးမှာပါပဲတဲ့
ကျမပဲဒီမှန်ကြတာဒီပြည်တော်စုမြန်မာနိုင်ငံတော်ပေါ့နော်ဖက်ဒရယ်ရှုဝဖြစ်ဖို့နဲ့ဆရာနာရှင်ဆွေးကြဆုံးမှုဘယ်တော့ခါမှပေါ်မလာဖို့နောက်တစ်ခုကလည်းအခုအလုံးကနေပြီးတော့ထောက်ခံထားပါတယ်ဆိုတော့2008ခုနှစ်အခြေခံဥပဒေကဘလောက်တော့မှပဲလူတို့ကိုကြိုးမပြီးကြောင်းဆိုတဲ့ဥစ္စာတွေအဲနောက်ရုပ်ပေါ်မှာဆိုလို့ရှိရင်အရေးမှလို့ရှိရင်ဒုက္ခရောက်မယ်ဆိုတဲ့အကြောင်းအနည်းဆုံးကဒီကဘောကျမတို့ကဆန့်ကျင်နေတော့ညာလေရုပ်ောက်ဘောကဘယ်လိုဟာမျိုးဆိုတာကိုလုံးဝဒီစားကလူတွေကမသိကြဘူး။အဲ98 DA တုန်းကအသက်9နှစ်လောက်ရှိတဲ့လူတွေကခုဒီမှာရောက်နေတာ migrant worker ဆရာဆိုလို့ရှိရင်လား2-3တန်းလောက်ရှိနေတယ်။ဒီဥစ္စာတွေသူတို့လည်းဘာမှမသိကြဘူးဆိုတော့ကျမတို့အနေနဲ့ကလွတ်ပြရတယ်အများကြီးပါ။2008ခုနှစ်ခြေအောင်ဥပဒေကဆိုလို့ရှိရင်ဒီဒီပြင်ပြောင်းလာမယ်ဆိုလို့ရှိရင်ဒီလူမျိုးတော်နေပြီးတော့အမှတ်85000ခန့်ကတင်ပြမှာဖြစ်တယ်။နောက်ပြီးတော့အဲ့ဒါကိုတခါလူမျိုးဌာနခံယူရဖြစ်ရမယ်။လူမျိုးဌာနကိုခံယူရမှလည်းဒီ all the people ကိုရေးတာ all ဆိုတဲ့အထိကပါလေ 90% လား 100% လားအဲ့လိုမျိုးဖြစ်နေတဲ့ခါကျတော့ဒီဒီလိုကမကမဖြစ်နေရတယ်ကိုကျမတို့ကမှထွက်မပြဘူးဆိုလို့ရှိရင်တော့ ကိစ္စမတိရနဲ့ကိုပဲဒီကဘယ်လိုမသိနားမလဲပဲနဲ့ဝင်လိုက်ရမယ်ဒီကဘယ်မှာဘယ်လိုမျိုးတွေမဲထည့်ရမယ်ဆိုတာမသိဘူးဆိုလို့ရှိရင်လည်းဒီအစိုးရဘက်မှာဆိုလို့ရှိရင်25ရာခိုင်နှုန်းတော့မကောက်50ရာခိုင်နှုန်း80ရာခိုင်နှုန်းတော့ဆဲအုပ်စုကိုထောက်ခံတဲ့လူတွေဖြစ်သွားမယ်ဆိုတာဒါဒီကိစ္စကိုကျွန်တော်တို့ခေါင်းထဲမှာထည့်ပြီးတော့လုပ်ဆရာရှိပါတယ
်ထိုင်းမြန်မာနေသားတနေရာကစစ်ကဲမြို့နယ်ပြည်သူ့လူတော်ကိုယ်စားလှယ်ဒေါ်ဆန်းဆန်းရဲ့ရင်းနှွေးခန်းစားချက်တချို့ပါရှင်